ယူကရိန်းပေါ်ကျူးလွန်မှုတွေအတွက်ရုရှားနိုင်ငံကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေထုတ်သိမ်းမသင့်ထရီညီလာခံမှာကြော်စာပေးနေမဲခွဲဆုံးဖြတ်ဖို့စီစဉ်ထားပါတယ်။လူ့ခွင့်ရေးကောင်စီကနေရုရှားကိုထုတ်ဖို့အတွက်ဖွင့်ဝင်နိုင်ငံ193နိုင်ငံနဲ့3ပုံတပုံကထောက်ခံမှုရဖို့လိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကလက်တွေ့အရေးယူဆောင်ရွက်နေတဲ့အခွင့်အာဏာမရှိပေမဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးခွင့်ရှိပါတယ်။ယူကရိန်းနိုင်ငံ KF မြို့တော်နီးရုရှားတပ်တွေစုခွာထားတဲ့မြို့တွေမှာအလောင်းတွေအများပြားကိုတွေ့ရှိခဲ့ရပြီးနောက်လူ့ခွင့်ရေးကောင်စီကနေထုတ်ပြဖို့အမေရိကန်ကဥဆောင်တိုက်တွန်းလိုက်တာပါယူကရိန်းမှာရုရှားတပ်ဖွဲ့ဝင်တွေစစ်ရဆွေးမှုတွေကျူးလွန်နေလို့ယုံကြည်ထားကြောင်းနဲ့ဒီလိုကျူးလွန်မှုတွေအတွက်တာဝန်ယူရမှာဖြစ်တယ်လို့လူ့ခွင့်ရေးကောင်စီမှာရုရှားနိုင်ငံပါဝင်နေတာရည်စရာဖြစ်နေတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမကြီးလင်ဒါသောမတ်စ်ဂရင်းဖီးကလည်းပြောဆိုထားပါတယ်ဖေဖော်ဝါရီ24ရက်နေ့မှာရုရှားကယူကရိန်းကိုစတင်ကျူးကျော်တိုက်ခိုက်စင်ကားဆလို့ကုလသမဂ္ဂထရီညီလာခံမှာရုရှားရဲ့လူရည်တွေပေါ်ပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်နှစ်ချိန်ချမှတ်ထားဥပါတယ်